Welcome to the Voice of America in Burmese.
Mingla nyaja makhamya tawrasin paung bayan ne kin shin ne nit tin ne phin nai ja ba se lo su taung mit ta po ta ba de 2022 khu ne July 25 ye tin ngun ne nya ve VOA Myanmar ban a season ni ko nya 9 nai ga ne 10 nai thi Washington DC myo daw ga ne sa tin thau lwin pe ni ba bi COVID-19 ye wo a chin ni chaung VOA season ni ko ya yi poun san pyaung thau lwin pe ni da ba ဒီကနေ့ညတော်ရရှင်တို့နားဆင်ကြမယ့်အစီအစဉ်လေးထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
စက္ကန့်လေးမှာကျွန်တော်တို့ထိတ်မင်းမှာအချိန်နည်းနည်းကျန်ကြပြီးတော့တန်းစီပြီးဆက်ပါရည်ပါရှိပါတ
ယ်မြန်မာနိုင်ငံအတွင်းလက်တလောရင်ဆိုင်နေရတဲ့ COVID-19 တတိယလိုင်းမှာကူညီဆောင်ရွက်ပေးနေတဲ့ပရာဟိတအဖွဲ့အစည်းတွေအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရမှာပါအဲဒီနောက်မှာတော့ COVID ကြောင့်သေဆုံးသူတွေကိုအချိန်မီမီးသီကြိုနိုင်အောင်စ조사တည်ပေးနေရတယ်လို့ဆိုတဲ့ပရာဟိတအကူအညီပေးနေသူကိုပူတူးနဲ့ဆက်သွယ်မေးမြန်းထားတဲ့မြမရေးဆွေးနွေးကဥစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာမြာကန္နာနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြသစင်အောင်တို့ကတင်ဆက်ပေးကြပါမယ်ခင်ဗျာ။မြန်မာနိုင်ငံတဝန်းကိုဗစ်တတိယလအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်မလို့အဖဲနေရင်အပြင်မထွက်ကြဖို့အမိန့်ထုတ်ထားတဲ့မြို့နယ်အတော်များများရှိနေပေမဲ့ဆေးရနာသိမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေရှိနေစေဖြစ်သလိုတစ်ဖက်မှာဖမ်းဆီးမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။ဆီယနာတေမှုစန့်ကျင်ဆန္ဒပြပွဲတွေပုံမှန်ရှိနေတဲ့စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်လက်ဘရောင်းတောင်ဒေသကပင်မတပိတ်စစ်ကြောင်းဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းတွင်းမှာပဲကလေးမြို့နယ်ရွှေဘုံမြို့တို့မှာလည်းဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့မှာတော့လုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲဒီကနေ့မြတောင်တပိတ်စစ်တောင်းဟာစစ်တပ်အလံကိုမီးရှို့ဆန္ဒပြခဲ့ကြသလိုအောင်မြေတာဆန်မြို့နယ်မှာလည်းဆီယနာသိမ်းမှုစံကျင်ရေးချီတက်ဆန္ဒပြခဲ့ကြပြီးတန်ငါတပိတ်စစ်တောင်းလည်းလမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်အတွင်းကပလိုင်းရွာမှာစစ်ရှောင်နေကြတဲ့ရွာသား6ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပြီးကြံတဲ့စစ်ရှောင်တွေကိုလည်းနေရမပြောင်းရင်ပြစ်တတ်မယ်လို့ချင်းချောက်သွားကြောင်းဒေသခံတွေကပြောပါတယ်။အလားတူပဲပြည်မျိုးနယ်ကတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်ညီအကို2ဦးကိုဇူလိုင်လ24ရက်နေ့ကစစ်ကောင်စီတပ်တွေကနေအိမ်မှာလာရောက်ဖမ်းဆီးသွားတယ်လို့ဆိုပါတယ်။မွန်ပြည်နယ်ရေးမြို့ကစုံနေသာကျေးရွာအုပ်ချုပ်ရေးမှူးတဦးမနေ့ဇူလိုင်လ24ရက်နေ့ညကတင်းနှက်နဲ့ပြစ်ဒတ်ခံခဲ့ရတယ်လို့တထုံမြို့နယ်ညနေကုန်းကျေးရွာကပြည်သူ့စစ်ကောင်ဆောင်တဦးလည်းမနေ့နေ့လယ်ပိုင်းကတင်းနှက်နဲ့ပြစ်ဒတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာနှစ်လနီးပါးကြာလာတဲ့အချိန်အထိအရှင်ရော့မသွားသေးဘဲကူးစက်သေဆုံးမှုတွေနေ့စဉ်များပြားနေစေဖြစ်ပါတယ်။မန္တလေးတိုင်းမြစ်ထီလာခရိုင်အတွင်းကမြို့နယ်ပေါင်း၄မြို့နယ်ပါတွင် COVID-19 ကူးစက်သူအခုအချိန်အထိ1685ဦးရှိခဲ့ပြီးသေဆုံးသူကတော့32ဦးရှိတယ်လို့ကျမရေးဌာနရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။မကွေးတိုင်းတောင်တွင်းကြီးမြို့မှာတော့ဆေးရုံဝန်ထမ်း30ကျော်ရှိတဲ့အထက်ကဝန်ထမ်း20လောက်ဟာ COVID-19 ကူးစက်နေတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့မှာလည်းမနေ့ဇူလိုင်လ24ရက်နေ့တည့်ရက်ထဲတွင်ပိုးတွေ့အတည်ပြုလူနာ58ဦးရှိခဲ့တယ်လို့ကျမရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အပြင်မှာရှိနေကြတဲ့အများပြည်သူအကြားယောဂါပိုးကူးစက်မှုနဲ့သေဆုံးမှုတွေအရှိန်မြင့်ဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲအချင်းထောင်တွေအတွင်းမှာလည်း COVID-19 ကာယယောဂါဟာအလင်းမြန်ကူးစက်ပြန့်နှံ့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ပြည်မြို့နယ်ကအချင်းထောင်အတွင်းမှာအချင်းသားတွေ COVID-19 ရောဂါကူးစက်ပြီးအနှံ့ပြောက်သူတွေအများအပြားရှိနေတယ်လို့အချင်းသားတွေနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ခင်ဗျာ။ဇူလိုင်လ23ရက်နေ့ကရန်ကုန်အင်းစင်အချင်းထောင်အတွင်းအချင်းသားတွေဆန္ဒပြခဲ့ကြတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ထောင်အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့ခြင်းမရှိကြောင်းအချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်ကပြောပါတယ်
။ဒီတိုင်းမှုရဲ့နောက်ပိုင်းမှာတော့ဒီစုစုဆန္ဒပြမှုတွေမှာပါတဲ့အဖွဲ့တွေအဖွဲ့တွေကိုမတရားအရိုင်းနဲ့တည်းပါညာအဲ့လိုမျိုးတွေရှိတယ်ဆိုတော့တည်င်းနေတော့ထွက်တယ်ဒါကတော့လုံးဝမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဒီမိုကရေစီရရှိရေးကြွေးကြော်တာနေအပါဝင်တော်လိုင်းသချင်းနေတည်ဆိုပြီးဇူလိုင်လ23ရက်ကြာတာပရိနေ့ကအင်းစင်အချင်းထောင်တွင်းမှာရှိတဲ့အချင်းသားတွေစုပြီးဆန္ဒပြခဲ့ကြတဲ့အချင်းသားတွေကိုစစ်ကောင်စီကစစ်တပ်ကိုဆေလွတ်ပြီးအကြမ်းဖက်ဖြိုခွဲခဲ့တယ်။အဲ့ဒီဖြိုခွဲမှုကြောင့်အမျိုးသမီးတွေအပါအဝင်အချင်းသားအချင်းသူတချို့သေဆုံးခဲ့တယ်ဆိုတဲ့သတင်းတွေအဲ့ဒီနေ့ညနေပိုင်းမှာထွက်ပေါ်ခဲ့ပါတယ်။အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်ကတော့ကြာတာပရိနေကဖြစ်စဉ်မှာအချင်းသားတွေသေဆုံးခဲ့ခြင်းမရှိဘူးလို့ပြောပါတယ်။ တချို့သတင်းဌာနတွေကတော့အဲ့ဒီနေ့ကအကျဉ်းသား20လောက်အထိတည်ဆုံတယ်လို့យေတာကြပေမဲ့အသေးပြောင်စီးရင်အတိအကျကိုတော့တိကျအတည်ပြုလို့မရနိုင်သေးပါဘူးအခင်းဖြစ်ပြီးခဲ့တဲ့နောက်ဆန္ဒပြတပိတ်ခေါင်းဆောင်တချို့နဲ့စစ်ကောင်စီအကျဉ်းဦးစီးဌာနညွှန်ကြားရေးမှူးတို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ဦးချမ်းအေးကျော်ကပြောပေမဲ့အကျဉ်းသားတွေတောင်းဆိုတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးထောင်တွင်းကိုဗစ်ရောဂါထိန်းသိမ်းပေးရေးနဲ့ထောင်စီးမြင့်နေဖြည့်လျှော့ပေးရေးတို့နဲ့ပတ်သက်လို့ဘယ်အဆင့်အထိသဘောတူညီချက်ရခဲ့တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးအပြည်ပြည်ဆိုင်ရာကြက်ချက်နေအဖွဲ့ ICRC ကတော့အစ်စင်အချင်းထောင်တွင်ဆန္ဒပြပွဲဖြစ်ပေါ်ခဲ့တာနဲ့ပတ်သက်လို့သူတို့အနေနဲ့အနိကဆောင်ကြည့်နေကြောင်းနဲ့အစ်စင်ထောင်နဲ့တခြားထောင်တွေကိုသွားလေ့လာတဲ့လုပ်ငန်းတွေပြန်ဆနိုင်ဖို့အချင်းထောင်တာဝန်ရှိသူတွေနဲ့ဆက်ပြီးဆွေးနွေးနေတယ်လို့မနေ့ဇူလိုင်လ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ် ICRC ကအချင်းထောင်တွေသွားလေ့လာတာနဲ့အကူအညီပေးလုပ်ငန်းတွေကို COVID-19 ရောဂါစားဖြစ်ချိန်ကလေးကရပ်နားထားရတာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပနေတဲ့2020ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကကြက်တောင်ကစားမယ်တက်ထားသူစားဟာပြိုင်ပွဲအင်ဒိုနီးရှားနိုင်ငံသူကိုဒီကနေ့မှာပဲနှစ်ပွဲအပြတ်နဲ့ရှုံးနိမ့်ခဲ့ပါတယ်အိုလံပစ်ပွဲတော်မှာမြန်မာနိုင်ငံကိုစားပြုပြီးကြက်တောင်ပြိုင်ပွဲမှာတက်ထားသူစားနဲ့တနက်ပစ်ပြိုင်ပွဲမှာရဲထွန်းအောင်တို့နှစ်ဦးတွားရောက်ရှင်ပြိုင်နေကြတာမှာရဲထွန်းအောင်ကတော့ဇူလိုင်လ23ရက်တောက်ကြနေ့ကကျင်းပတဲ့ပြိုင်ပွဲမှာရှုံးနိမ့်ခဲ့တာကြောင့်ပြိုင်ပွဲကနေထွက်သွားခဲ့ရပြီဖြစ်ပါတယ်။တူးချင်းကြက်တောင်ရဲ့ပြိုင်ပွဲအုတ်စုအမပါဝင်တဲ့တက်ထားသူစားကတော့ဇူလိုင်လ28ရက်အင်္ဂါနေ့မှာဘယ်လ်ဂျီယမ်ကအားကစားသမားနဲ့ဒုတိယပွဲစဉ်အဖြစ်ထပ်မံရှင်ပြိုင်ရမှာပါ။အမျိုးသမီးကြက်တောင်ရဲ့ပြိုင်ပွဲအုတ်စုပတ်လည်ပွဲစဉ်နောက်ဆုံးနဲ့တတိယနေ့အဖြစ်ဇူလိုင်လ28ရက်နေ့မှာရှင်ပြိုင်ဖို့ရှိပါတယ်ခင်ဗျာ။
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9383ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်American ဒုတိယနိုင်ငံရေးဝန်ကြီး Wendy Sherman အနေနဲ့တရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါတရုတ် American နှစ်နိုင်ငံပြိုင်ဆိုင်မှုတွေကနေပဋိပက္ခတွေအထိဥတီမသွားအောင်အထင်းကုတ်တွေထားရှိလိုက်နာဖို့ပြောကြားသွားဖို့ရှိတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်ဒူဝန်ဂျီဝန်ဒီရှာမန်ဟာတနင်္လာနေ့မှာတရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံရေးဝန်ကြီးဖြစ်တဲ့ဝေါငီနဲ့မတွေ့ဆုံခင်စနေနေ့မှာအမေရိကန်အစ်မြင့်တာဝန်ရှိသူတွေကအခုလိုပြောကြားလိုက်တာပါအမေရိကန်တို့အနေနဲ့နှစ်နိုင်ငံပြိုင်ဆိုင်မှုတွေကနေပဋိပက္ခဖြစ်မှာကိုမလူလားကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုတာဝန်ရှိရှိစီမံခန့်ခွဲနိုင်ဖို့အထင်အကူတွေထားရှိစေချင်တယ်လို့လည်းအဲ့ဒီအစ်မြင့်အရာရှိတွေကပြောပါတယ်American ဒုတိယနိုင်ငံခြားရေးဝန်ကြီး Sherman ဟာဒီကနေ့တနင်္ဂနွေနေ့မှာတရုတ်နိုင်ငံတျံချင်းမြို့ကိုရောက်ရှိမှာပါ။တရုတ်နိုင်ငံကို Miss Sherman မရောက်ခင်တည်းရဲ့အလို့မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi ကနှစ်ဖက်ဆွေးနွေးတဲ့အခါမှာ American တို့ဘက်ကအပေါ်စည်းကနေဆက်ဆံပြောဆိုရင်လက်ခံမှာမဟုတ်ဘူးလို့ပြောပါရယ်။တနင်္ဂနွေနေ့မှာအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာလည်းစင်ကာပူ၊ဗီယက်နမ်၊ဖိလစ်ပိုင်ကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီး Anthony Blinken ကအိန္ဒိယနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အာရှဒေသမှာရှိတဲ့အမေရိကန်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုစိန်ခေါ်လာတဲ့တရုတ်တို့ရဲ့ပြန်ဆိုင်မှုအပေါ်မှာအမေရိကန်တို့တုံ့ပြန်ရင်ဆိုင်မှာဖြစ်ကြောင်းဒီခရီးစဉ်တွေကပြသနေပါတယ်ရှင်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေဆုတ်ခွာနေတဲ့တချိန်ထဲမှာလူဦးရေအရအဓိကအချက်အချာကျတဲ့နေရာတွေမှာတာလီဘန်လက်ထဲဆုံးရှုံးသွားတဲ့နေမျိုးတွေကိုပြန်သိမ်းဖို့အာဖဂန်ခေါင်းဆောင်တွေအခိုင်အမာပြန်ပြီးတော့စူးစီးနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကမနေ့ကပြောပါရယ်ပထမတစ်ချက်ကတာလီဘန်တွေရဲ့စီးရီးအရှိန်ကျဆင်းသွားအောင်မဖြစ်မနေလုပ်ဖို့နောက်ပြီးတော့တာလီဘန်တွေတင်းသွားလို့ဆုံးရှုံးခဲ့တဲ့နေမျိုးတွေကိုပြန်သိမ်းနိုင်တဲ့အနေအထားကိုသူတို့ဖာသာပြင်ဆင်ဖို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအော်စတင်နာအလာစကာပြည်နယ်အယ်ဆန်လီဒါစ်ခန်းကနေသူနဲ့လိုက်ပါသွားတဲ့သတင်းတောက်တွေကိုပြောဆိုပါတယ်။အာဖဂန်ခေါင်းဆောင်တွေဟာတာလီဘန်တွေဘက်ကတိုးပြီးတော့သိမ်းယူတိုက်ခိုက်နေတာတွေကိုဟန်တားနိုင်တဲ့အခြေအနေနဲ့မဖြစ်မနေလှုံ့ဆော်မယ်ဆိုတဲ့ဆုံးဖြတ်ချက်ခိုင်ခိုင်မာမာရှိတဲ့အကြောင်းလဲဝန်ကြီးအော်စတင်နာပြောပါတယ်။ဒါပေမဲ့အခြေအနေကိုစောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်ရဲ့နေမြေ 85% နှုန်းကိုတင်ထားပြီလို့တာလီဘန်သဘုံတွေကပြောပါတယ်ဒီပြောဆိုချက်အပေါ်မှာအငင်းပွားမှုတွေလည်းရှိပါတယ် ဒါပေမဲ့မေလတရနေ့အမေရိကန်တပ်တွေဆုတ်ခွာကလေးကတာလီဘန်တွေသိမ်းပိုက်တဲ့ခရိုင်နယ်မြေဟာအရင်ကထက်သုံးစားပို့ပြီးတော့များလာခဲ့တာပါ။အာဖဂန်နစ္စတန်လူမျိုးရေးတပ်တွေကိုပံ့ပိုးတဲ့အနေနဲ့အမေရိကန်တပ်တွေဘက်ကလေကြောင်းကနေရဲအတော်ကြာတိုက်ခိုက်ပြီးခဲ့တဲ့အကြောင်းလဲပန်တဂွန်ပြောရေးစုကွင်းရှိသူဂျွန်ကာဘီကပြောပါတယ်ရှင်။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစထရာပြည်နယ်မှာမုတ်တုံမိုးကြောင့်ရေကြီးမြေပြိုရာတွေစတိုက်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူ113ဦးသေဆုံးခဲ့တယ်လို့50ထက်မနည်းဒဏ်ရာရပြီးတော့လူ100လောက်ပျောက်ဆုံးနေပါတယ်။ပြည်နယ်ရင်းမှာလည်းရေလွှမ်းမိုးမှုကြောင့်အနီးအနားကျေးရွာ900နီးပါးကလူပေါင်း13,000လောက်ကိုဒေးလူရာကိုကယ်ဆယ်ပေးခဲ့ရတယ်လို့တာဝန်ရှိသူတူကပြောပါတယ်။ပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့ကယ်ဆယ်ရေးအဖွဲ့တွေဆီလွှတ်ထားတယ်လို့လည်းအိန္ဒိယလေတပ်ကပြောပါတယ်။မွန်ပိုင်းမြို့တောင်ပိုင်းကြီးရွာတွေမှာရေလွှမ်းမှုတဲ့ဒဏ်ကိုအဆိုးဆုံးခံခဲ့ရပြီးကြာသာပရိနေတော့ကလည်းအင်ဂျီ60နီးပါးရှိတဲ့ရွာတရွာမြေပြိုပြီးတော့နစ်မြုပ်ခဲ့တာကြောင့်အနည်းဆုံး42ဦးသေဆုံးခဲ့တယ်လို့40ကျော်ပျောက်ဆုံးနေပါတယ်။အိန္ဒိယမှာနှစ်စဉ်ဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံမိုးကြောင့်ရေကြီးတာမြေပြိုတာတွေဖြစ်လေရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမွန်ပိုင်းမြို့နယ်အနီးတစ်ဝိုက်ရေကြီးမြေပြိုတာကြောင့်သေဆုံးသူအနည်းဆုံး30လောက်ရှိခဲ့ပါတယ်ရှင်။တရုတ်နိုင်ငံရှိဘဲကန်ယူတန်စီချန်းပြည်နယ်အဓိကစိတ်ကမ်းမြို့ဇောင်ရှန်တို့ဒီကနေ့အင်ဖာတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ဖို့ခန့်မှန်းထားတယ်လို့မိုးလေဝသဌာနကကိုကာပီဒေတာရင်း CCTV ရုပ်သံကကြေညာပါတယ်။မုန်တိုင်းကြောင့်ရှန်ဟိုင်းမြို့နယ်အနီးတစ်ဝိုက်ကန်ယူတန်ဒေတာတွေမှာလေရင်ခရီးစဉ်တွေဖျက်သိမ်းထားတယ်လို့ယထားပြေးဆွဲမှုတွေကိုလည်းဆိုင်းငံ့ဖျက်သိမ်းထားပါတယ်။တရုတ်နိုင်ငံအလဲပိုင်းမှာပြီးခဲ့တဲ့သတင်းပတ်ရေလွှမ်းမှုမှုကြောင့်အနည်းဆုံးလူ58ဦးသေဆုံးခဲ့တယ်လို့လက်စစ်မီးတွေပြတ်တောက်နေပြီးလူတန်းတန်းလောက်ကိုဘေးလွရာကိုရွှေ့ပြောင်းပေးထားရပါတယ်။အင်ဖာတိုင်ဖုန်းမုန်တိုင်းဟာတနအီကို85မိုင်နှုန်းနဲ့ကန်ယူတန်းဒေသတစ်လျှောက်မြောက်ဘက်ကိုတိုက်ခတ်နေပြီးတော့ရှန်ဟိုင်းမြို့ကနေအရှေ့မြောက်ပိုင်းဂျန်ဆူပြည်နယ်ကိုဒီကနေ့ညပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။စီချန်ပြည်နယ်အတွင်းကျောင်းတွေဈေးတွေပိတ်ထားတယ်လို့ရှန်ဟိုင်းနဲ့ဟန်ဇိုမြို့တွေမှာလေရင်ခရီးစဉ်တွေကိုစနေနေ့ကစပြီးတော့ရန်နာထားပါတယ်ရှင်ဒေါ်ရာရှင်များရှင်တင်းငွေတွေနေညာပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
COVID-19 ရောဂါကူးစက်မှုတွေနဲ့တိုက်ဆုံမှုတွေများလာနေတဲ့အတွက်မိသကြိုတဲ့နေရာနဲ့လူနာတွေအတွက်အောက်ဆီဂျင်ရရှိနိုင်ဖို့အခက်အခဲတွေကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့နိုင်ငံတော်ဝန်ကလူမှုကူညီရေးအသင်းအဖွဲ့တွေကပြောလိုက်ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ COVID-19 တတိယလိုင်းအတွင်းရောဂါကူးစက်မှုတွေနဲ့တိုက်ဆုံမှုတွေများလာနေတာနဲ့အမျှလူမှုကူညီရေးပရိဟိတအဖွဲ့တွေတော်များများလည်းအရင်ကထက်အခက်အခဲတွေပိုပြီးတော့ရှိလာနေပါတယ်။အငုံမှာဆိုရင်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးရောဂါကူးစက်ခံရသူတွေအတွက်ဆေးရုံတက်ခွင့်ရဖို့အောက်ဆီဂျင်ရဖို့အခက်အခဲတွေအကြီးအကျယ်ရှိနေသလိုတစ်ဖက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သေဆုံးသွားတဲ့သူတွေကိုကြံ့ကြိုဖို့နိုင်ရေးအကူအညီပေးတဲ့နေရာမှာလည်းအခက်အခဲတွေဖြစ်လာနေတာပါဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေများလာနေတဲ့အတွက်သုတ်တံတွေမှာသေဆုံးတဲ့ရုပ်လောင်းတွေကိုပို့ဆောင်တဲ့ကားတွေလည်းအရင်ကထက်ပိုများလာတာကြောင့်ပို့ဆောင်တဲ့နေရာမှာကြံ့ကြာမှုတွေရှိလာနေတယ်လို့နိုင်ငံသားမျိုးနယ်ကမြစ်တာအလင်းရောင်ပရိဒအသင်းရဲ့ဥက္ကဋ္ဌကိုကျော်ဦးမောင်ကပြောပါတယ်
ကျွန်တော်တို့အရင်တော့ဆိုရင်ကဟိုမနေ့ပိုင်းနေ့50ကျော်လောက်ကျွန်တော်တို့အကူအညီတောင်းသမျှကိုကျွန်တော်တို့ပြင်ပေးနိုင်တယ်အခုအရင်ဒီကိုဗစ်ဒီလိုင်းမလာခင်ကပေါ့အခုကျတော့အဲ့လိုမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီကနေ့တည်သွားတယ်ဟိုတော့နည်းနည်းလေးတန်းစီရတဲ့အခါကျတော့အချိန်ကနိုင်ဝက်တနာကြီးကြာသွားတယ်အဲ့လိုကြာသွားတဲ့အခါကျတော့ဟိုတုံးလေးတော့ရမယ့်နေရာတစ်ခုပဲရတယ်နှစ်ခုပဲရတယ်ဒီလောက်ပေါ့ဗျာ
ရန်ကုန်တိုင်းနိုင်ငံမြို့နယ်ကကိုဗစ် -19 အရေးပေါ်တုံ့ပြန်မှုအဖွဲ့ကတော့ဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါဝေးနာရှင်တွေအတွက်ဗိုင်းရပ်စ်ကူးစက်ခံခြင်းရှိမရှိဆေးစစ်တာတွေဆေးရုံပို့ဆောင်ပေးတာတွေနဲ့အောက်ဆီဂျင်တွေဖြည့်ပြီးတော့လိုအပ်နေတဲ့သူတွေကိုပေးနေတာဖြစ်ပါတယ်။လူနာတွေကိုဆေးရုံပို့တဲ့အခါမှာတော့ဆေးရုံကလက်မခံနိုင်လို့စောင့်ဆိုင်းရတာတွေအပြင်အဓိကရင်ဆိုင်နေရတဲ့နောက်အခက်အခဲတစ်ခုကတော့အောက်ဆီဂျင်ရဖို့အခက်အခဲဖြစ်တယ်လို့အဲ့ဒီအသင်းတာဝန်ရှိသူတူကပြောပါတယ်။
ဘယ်လိုပြောရတော့ကျွန်တော်တို့ကမဒီလိုင်းလာလူကြီးတွေနေတာနဲ့တော့ကျွန်တော်တို့နိုင်တာလည်းမတွေ့ရဘူးနော်ကျွန်တော်တို့ပြင်ပြတာကတော့ကျွန်တော်တို့ကအရင်တော့ဆိုလို့ရှိရင်ဖွဲ့ဝင်တွေကကျွန်တော်တို့ကညာလုံးပေါက်တွေတတ်တူတယ်ညာလုံးပေါက်တွေပြီးရတာလေအောက်ဆီဂျင်တွေကိုကျွန်တော်တို့ကနေပြီးတော့လူတဦးလင်း10လီတာတုံးမဟုတ်15လီတာတိကျတော့ကျွန်တော်တို့အတူတူဒီကျွန်တော်ဖြစ်သေးပါတယ်အဓိကကတော့ကျွန်တော်တို့ဒီတဲ့ရုံနဲ့တချို့ကြတော့လည်းလူပုဂ္ဂိုလ်တွေကမိမိရဲ့မလိုအပ်ဘဲနဲ့မိမိတို့ဆောင်တာတဲ့အတိုင်းတာတွေရှိပါတယ် အဲ့ဒါကျွန်တော်တို့ဒီဈေးပေါ်မှာပြောချင်တယ်ဒီမလိုတဲ့နဲ့လူတွေကအတင်းဝယ်တဲ့ဟာလေးတွေတွေ့ရတာအကျိုးဆောင်ထားတာပေါ့နော်အကျိုးဆောင်ထားတဲ့ပုံစံလေးတွေတွေ့ရတယ်ကျွန်တော်တို့ကလည်းထင်တာမပေးနိုင်တာနဲ့မပေးနိုင်တာကြောင့်မို့အဲ့လိုလေးတွေဆောင်ထားတာလေးတွေ့ရတဲ့တာတကယ်လိုအပ်နေတဲ့ဒီကောင်မတော်မှဒီတာသူတွေကအဆက်ပိုလိုက်တယ်လို့ကျွန်တော်တို့ထင်ပါတယ်
အခုခါမှာယောဂကူးစက်မှုတွေအပြင်ပြည်သူဘက်မှာလည်းစီးပွားရေးအခက်အခဲတွေနဲ့အထွေထွေအကျပ်တဲတွေကြောင့် PPE ဝတ်စုံပါဝင်ယောဂကာကွယ်ရေးပစ္စည်းတွေလူနာတင်ရင်အတွက်ဓာတ်ဆီစတာတွေအတွက်ရန်ပုံငွေအခက်အခဲတွေလည်းအနှဲငယ်ရှိလာနေတယ်လို့သူကဆက်ပြောပါတယ်။ယောဂကူးစက်မှုတွေများနေတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ COVID-19 နဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့ပရာဟိတအသင်းတွေအဓိကရင်ဆိုင်နေရတာကတော့ဒီလူနာတွေအတွက်အောက်ဆီဂျင်ရရှိဖို့အခက်အခဲဖြစ်ပါတယ်။မော်လမြိုင်ဆင်းအပြင်မြို့မှာနောက်ထပ်အောက်ဆီဂျင်ထုတ်ယူနိုင်တဲ့နေရာနေရာပဲရှိတာကြောင့်လူနာတွေအတွက်အောက်ဆီဂျင်အလုံးလောက်ရဖို့အခက်အခဲရှိတယ်လို့မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းကကိုကျော်စွာဟင်းကပြောပါတယ
်။ဆက်ခုပါလဲကြောင့်အောက်ဆီဂျင်လေးဒီထက်နည်းနည်းလေးပို့လွယ်လွယ်ကူကူရမစုံပို့အသင့်ပြည်လေကြောင့်ကျွန်တော်တို့ကစီရောက်ပြန်စုတာဖြစ်တဲ့အတွက်ကျွန်တော်လည်းတန်းသွားစီရတာကြောင့်တန်းသွားစီရင်ကျွန်တော်ရောကလေးတွေကဒီလိုညနေ၄နာရီလောက်တရားတန်းစီရရင်ကျွန်တော်ရောမနေ့၄နာရီပြန်၅နာရီမှပြန်ရောက်တယ်ကြောင့်အောက်ဆီဂျင်တစ်ခါရဖို့ဒီလေကျွန်တော်တို့အပြင်မှာကျွန်တော်တို့ပြီးတာတော့သမုဒ္ဒဟောင်းကအကျွမ်းတရာကိုပူးပြီးသွားတဲ့သမုဒ္ဒဟောင်းကတွင်တဲ့ဒီကစောက်တန်သမုဒ္ဒဘာမှအပြစ်ဆန်နေဆိုတဲ့နိုင်ငံရှိပါတယ်ကကျွန်တော်အဲ့ဒီမှာတော့တနည်းပြန်ချရပါတယ်က
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့တိုင်းပြည်တွင်းမှာလူနာတွေကိုပေးဖို့အတွက်အောက်ဆီဂျင်တွေအလုံးလောက်ရှိတယ်လို့ဒီကဲသတင်းပတ်တွေအတွင်းကပြောထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါလေ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါလေမြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ကျော်ပတ်စင်စီစဉ်မှုကိုတက်ဆက်ပြပါမယ်။အရင်ဆုံးတော့မြမကြီးစနေကဖြစ်ပါတယ်။ရန်ကုန်မြို့မှာတည်ဆုံသွားသူတွေရဲ့အလောင်းတွေကိုအချိန်မီမြစ်တကြုံနဲ့အောင်လို့ကြိုးစားတည်ပေးနေရတယ်လို့နာယီပရာဟိတကူညီပေးနေတဲ့ကိုပူတူးကပြောပါရယ်။ကာယောကကူးနိုင်တဲ့အချိန်ကြီးအခက်ခဲတွေကြားကပရာဟိတသမားတွေကူညီပေးနေကြရတဲ့အချိန်တွေကိုမဆုမြတ်မုံကဆက်သက်ပြင်းပြထားပါတယ်။မြမကြီးစနေကစီစဉ်မှာနောက်ဆက်ကြည့်ပါ။
ဟုတ်ကဲ့မင်္ဂလာပါအမဟုတ်ဟုတ
်ကိုပူတူကတော့ဒီမြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တယောက်ဖြစ်ပါတယ်အခုလက်ရှိမှာတော့ဒီကိုဗစ်လူနာတွေအတွက်ပေါ့နော်အောက်ဆီဂျင်ရနိုင်အောင်လို့စူးစမ်းပေးနေတဲ့သူတယောက်ဖြစ်တယ်နောက်ပြီးတော့ဒီတည်ဆုံသွားသူတွေအတွက်ကိုလည်းနိုင်အကူအညီပေးနေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့အခုလက်ရှိဒီရပိုင်းအတွင်းမှာပေါ့နော်ကိုပူတူတနေ့ဖြတ်သန်းနေရတာဘာတွေလုပ်ပေးနေရလဲဘလို့ဖြတ်သန်းနေရတယ်ဆိုတာအရင်ဆုံးပြောပြပါရှင
်ဟုတ်ကဲ့ကျွန်တော်ဒီရပိုင်းနေမှာဆိုရင်အရင်ဒီကိုဗစ်တရားမဆိုးွားခင်ဟာဆိုရင်တော့ကျွန်တော်ဟိုပါပေါ့ဖိုးဖွားတွေကိုကျွန်တော်ကူညီပေးပြတယ်ပေါ့နော်ညံပါတဲ့ဖိုးဖွားတွေကိုကျွန်တော်တွားပြီးတော့လူတန်းတာတို့တွားရောက်ကူညီတာတို့အိတ်ဆောက်ပေးတာတို့အခုဒီတစ်ခေါက်ကကြတော့အခုကိုဗစ်တွေဖြစ်တော့ကျွန်တော်တို့အရင်တည်းကလည်းဒီကူညီမှုတွေလောက်ခဲ့တယ်ပေါ့နော် first week second wave မှာလည်းကျွန်တော်တို့အကောင်းဆုံးကူညီပေးနိုင်ခဲ့တယ်ပေါ့နော်အခု third wave မှာကြတော့ကျွန်တော်တို့ထင်းချုံအဲလူနာထက်ကျွန်တော်တို့အခု dead body တွေကိုအများဆုံးကျွန်တော်တို့ပို့ဆောင်ပေးနေရတယ်ပေါ့နော်အဲဒီရပိုင်းမှာတော့ bad body တွေအများများပြားပါတယ်ကွယ်လွန်သွားကြတဲ့ဟိုမိသားကွယ်လွန်သွားကြတဲ့အောက်ချင်းကြီးရဲ့မိသားစုဝင်တွေလည်းဒီကနေစိတ်မကောင်းပါဘူးလို့ပြောပါတယ်ပေါ့နော်ဟုတ်ကဲ့
အခုလိုမျိုးဒီကိုပူတူတို့လိုမျိုးသူများကိုကူညီနေကြတဲ့သူတော်တော်များများအခုရပိုင်းပြောနေတာကြားနေရတာတော့သူတို့တော်တော်လေးဟိုစိတ်ညစ်ကြတယ်ဗောလေအဆင်မပြေမှုတွေများလို့အဲ့တော့ကိုပူတူကိုတိုင်ဟောကိုတိုင်ဒီလိုကူညီနေရတဲ့အခြေအနေမှာကိုအတွက်ဟိုစိတ်ပြက်လက်ပြက်ဖြစ်စရာဘာတွေတွေးကြုံနေရတယ်ဆိုတာလည်းပြောပြလို့ရမှာရှင့
်ကိုယ်နေပြောရရင်တော့ဗျာဟိုပထမဦးဆုံးအနေနဲ့ဗောဒီလို dead body အမြောက်ပြားကြီးဘယ်သူမှမတည်ဆောင်ရှင်ဘောနော်ဟိုကျွန်တော်တို့ကလူသားတွေပဲဟိုလူသားတိုင်းကကျွန်တော်ရဲ့အမျိုးဆွေပဲပေါ့နော်ကျွန်တော်အမျိုးတွေပဲကျွန်တော်ရဲ့မိတ်ဆွေတွေပဲပေါ့အဲ့တော့တယောက်ချင်းစီဘယ်သူပဲဖြစ်ဖြစ်တည်တဲ့လူဖြစ်ဖြစ်မတည်တဲ့လူဖြစ်ဖြစ်တည်ဆုံးသွားတာကျွန်တော်တို့ဆွေမျိုးတွေတည်ဆုံးသွားတယ်အတူတူပါပဲအဲ့အတွက်ကိုအရန်ဝန်းနေရတယ်ပြီးတော့ဟိုအရင်နဲ့မတူတာကကျွန်တော်တို့ဒီလူမျိုးတုတ်တန်နေမှာပြည့်ညတ်သွားတဲ့ ठी dead body ရေမရှိခဲ့ဘူးပါဘူးကျွန်တော်တို့လောက်လာတဲ့ဟိုဒီ body volunteer လောက်လာတဲ့ဒီ dead body တဲတဲ့ volunteer လောက်လာတဲ့တက်တန်းတောက်ဆောင်မှာဒီလောက်ထိပြပြရဲဆိုတာမတွေ့ခဲ့ဘူးပါဘူးဒါပထမဦးဆုံးကြုံချင်းမှာကျွန်တော်တို့အနေနဲ့ပြောပါတော့เนาะကျွန်တော်အနေနဲ့ပထမဆုံးကြုံချင်းမှာအဲ့တော့အရန်ကိုစိတ်ထိခိုက်ရတယ်ပြီးတော့ကိုတဲဆောင်ရတဲ့တက်လောင်းချင်းစီမှာလည်းမိသားစုဝင်တွေရှိကြတယ်သူတို့မိသားစုဝင်တွေတောကတွေတို့မိသားစုဝင်တွေပူဆွေးဝမ်းနည်းမှုတွေကကျွန်တော်တို့အပေါ်ပေါ်ပါဆွဲမှုနိုင်အဲ့အတွက်ကျွန်တော်တို့လည်းထပ်တူခံစားရတယ်အဲ့အတွက်ကျွန်တော်များစွာစိတ်ထိခိုက်ကြရတယ်ပေါ့ခင်ဗျဟုတ်ကဲ့
ဒီခုလက်ရှိဖြစ်နေတဲ့ပြဿနာကြီးတစ်ခုอ่ะပေါ့เนาะဒီအလောင်းတွေကိုအလျင်မြောင်လို့မီးရှို့မပေးနိုင်တဲ့ပြဿနာပေါ့တုတ်တန်နေမှာခုနပြောသလိုပဲအလောင်းတွေကိုအလျင်မြောင်မီးမရှို့ပေးနိုင်တဲ့အတွက်ကြောင့်မို့လို့တန်းစီစောင့်နေရတာမျိုးအခက်အခဲအများကြီးဖြစ်နေတယ်လေဒါကဒီကိုပူတူတို့လိုမျိုးဒီဟိုနိုင်အကူကြီးပေးနေသူတွေအတွက်တော်တော်လေးအခက်အခဲဖြစ်စင်တယ်လို့ထင်ပါတယ်ရှင
့်ဟိုတုတ်တန်ကြီးကတော့သူ့ဟာနဲ့သူတော့ကူညီပေးနေတာပေါ့เนาะဟိုသူတို့လည်းဟိုမီးဒီမီးတင်းကြိုပေးတဲ့ဟာပေါ့เนาะအရင်ရှိတဲ့ဆက်အတိုင်းပဲပေါ့သူတို့လည်းပုံမှန်ရမ်းပေးတယ်ဒါပေမဲ့ဟိုသူတို့မနိုင်တော့ဘူးဆိုတာလေအနောက်မှာများစွာတော့အလောင်းကြီးကကြောက်ရောက်လာတာဖြစ်တဲ့အတွက်ပေါ့သူတို့မှလည်းမနိုင်ဝင်တအားထက်တာကျွန်တော်တို့ပရဟိတသမားကြီးမှာမဟုတ်တုတ်တံမှာရှိရဝင်နှန်းနေတယ်များစွာတနာဖို့ကောင်းတယ်များစွာစိတ်ထိခိုက်နေကြတယ်သူတို့နေ့စဉ်နဲ့အမြဘာယောဂာနဲ့တည်မဲမတည်တဲ့အလောင်းပေါင်းများစွာကိုသူတို့မှမီးတင်းကြိုပေးရတယ်အဲ့တော့သူတို့မှလည်းမိသားစုဝင်ရှိရသူတို့ထိခိုက်ရင်သူတို့မိသားစုဝင်ထိခိုက်မှာဘာဖြစ်ဖြစ်သူတို့ဟာကျွန်တော်တို့ပရဟိတသမားကြီးလို့ပဲသူတို့ဟာလည်းပရဟိတသမားကြီးပါပဲအဲ့တော့တို့တွေမနိုင်ဘူးထမ်းပြီးတော့ညစွာတို့တွေကူညီပေးနေကြတယ်နော်အလောင်းတွေပုံသွားတယ်ဆိုတာကလည်းပေါ့နော်ဟိုကျွန်တော်တို့လူတီတလောင်းမီးရှို့ရင်အချိန်ပေးရမယ်လေပုံမှန်ဆိုရင်အချိန်ပေးရတော့အလောင်းပေါင်းများစွာဖြစ်သွားတာဖြစ်တဲ့အတွက်တလောင်းပြီးမှတလောင်းရှို့လို့ရတာဖြစ်တော့အဲ့မှာအလောင်းတွေကပုံသွားတာပေါ့နော
်ဘာဖြစ်လို့အဲ့လိုမျိုးတွေအလောင်းတွေဒီလိုပုံနေရတဲ့ပြဿနာရောရှင်းသွားအောင်လို့ဘယ်လိုမျိုးလုပ်လို့ရမယ်လို့ကိုပူတူတို့အနေနဲ့အကြံပေးချင်လဲရှင့်
ဟိုကျွန်တော်တို့အခုဆိုရင်ကတနေ့ကိုအလောင်းပေါင်း60ကိုကျွန်တော်တို့တက်မှတ်ထားရပေါ့နော်60တဲ့မကလည်းပုံတွေဝင်နေနောက်နေ့အတွက်ကိုကျွန်တော်တို့ booking စနစ်နဲ့ကျွန်တော်တို့ booking နေမှတ်ရတယ်မှတ်မှတ်ချင်တယ်ဒီလိုမျိုးဟာကြီးမှတ်မှတ်ချင်ဘူးဗျာဒါပေမဲ့ booking ဆိုပြီးတော့ကျွန်တော်မှတ်ရတယ်တနေ့ကိုကျွန်တော်တို့အလောင်း60ကျွန်တော်တို့အလင်းမီအောင်အလင်းတက်အောင်ကျွန်တော်တို့တချို့ရတယ်ဒီတချို့နောက်ကျူးစားရတယ်အရှင်ရက်ပိုင်းကြီးကတော့စဖြစ်ဖြစ်ချင်းရက်ပိုင်းကြီးပါတော့ကျွန်တော်တို့အလောင်းတွေကိုကြောက်တာနဲ့တုတ်တန်ရောက်တာနဲ့တုတ်တန်မှာချပြီးပုံပေါ့နော်အဲ့ခါအဲ့လိုမျိုးပုံတဲ့ခါကျကျွန်တော်တလောင်းချင်းစီကျွန်တော်တို့တည်ပေးနိုင်ကားတစ်စီးမှာတလောင်းနှုံးကြီးကျွန်တော်တို့တည်ပြီးတော့ရောက်တာနေကျွန်တော်တုတ်တန်မှာချသေးခဲ့တယ်ပြီးတော့မှသူတို့တုတ်ကင်စနစ်နဲ့မီးတင်းကျိုးတယ်ကိုယ်လည်းရောက်ရင်မီးတင်းကျိုးလိုက်ကျွန်တော်တို့အဲ့လွန်ခဲ့တဲ့၄ရက်လောက်ကဆပြီးတော့ကျွန်တော်တို့ system ပေါ့နော်သူတို့တုတ်တန်ရဲ့ system ပြောင်းသွားရပေါ့နော်ကားတွေအကုန်လုံးတန်းစီရတယ်ဝင်လာတဲ့နေဗန်ကြီးတွေအကုန်တန်းစီပြီးတော့မှဒစီးပြီးမှဒစီးကျွန်တော်တို့မီးတင်းကျိုးလိုက်ရတယ်အဲ့အချိန်မှာဘာဖြစ်သွားလဲဆိုတော့ဂျန်ဂုံမြို့ရဲ့ပရာဟိတအဖွဲ့ကြီးရဲ့ကားတွေကဒီတုတ်တံမှာပြေးသွားပြေးသွားတယ်ဒစီးပြီးမှဒစီးဖြစ်တဲ့ကြကျွန်တော်တို့တင်လာတဲ့အလောင်းကနောက်ရောက်လေကားကကျွန်တော်တို့အမောင်းလိုက်ကအနောက်ရောက်လေကျွန်တော်တို့ဆောက်ရတဲ့အချိန်မှာ၄နာရီလောက်ကြာတယ်၄နာရီဆိုတော့တည်တာနဲ့ဆိုရင်၅နာရီလောက်ကြာတာပေါ့နော်အဲ့တော့၄နာရီ၅နာရီတလောင်းကို၄နာရီ၅နာရီရှိတယ်ကျွန်တော်တို့ကားဆယ်ကြီးပဲရှိအောင်ကြာ၁၀လောင်းပဲကျွန်တော်တို့တနေ့ကိုကားဒစီးကိုနှစ်ခေါက်ပဲထားအောင်၂လောင်းပေါ့နော်အစီစဲစီးဆိုမှအလောင်း၂၀လေးကျွန်တော်တို့တချို့လာကျွန်တော်တို့ရှိမှရှိအလောင်း60ပုံနေလေးနဲ့ပြီးတော့အိမ်နေမှာထားရင်လည်းနေရောင်နေပြင်းတာနဲ့ပြီးတော့အနတ်တမကောင်းတာနဲ့ပြီးတော့တိုက်ခန်းတွေဖြစ်တဲ့အတွက်ရန်ကုန်မြို့ကတိုက်ခန်းတွေဖြစ်တဲ့အတွက်လုံနေတာလေဆိုတော့ကျန်းမာရေးများစွာထိခိုက်ရမယ်တခြားမိသားစုတွေမှာအဲ့တော့ပုတ်ကုန်တာတွေဖြစ်မှာဆိုတော့ကျွန်တော်အခုနောက်ပိုင်းဆိုရင်ကျွန်တော်တို့ရက်ွက်တူရဲ့ဥပမာကျွန်တော်တာကီတာသူပါရုံရက်ွက်ဆိုရင်သူပါရုံရက်ွက်ဆိုမှရှိရဲ့ကျွန်တော်တို့ဖုံးဆက်ထားတဲ့အလောင်းတွေမားလုံးရှိမားလုံးလုံးကျွန်တော်တို့ပေါင်းပြီးတော့တင်ရတယ်။ဒါမျိုးရတော့မတင်ချင်ပါဘူး။ဒါပေမဲ့လည်းအလင်းမီအောင်လို့ကျွန်တော်တို့မှဟိုတင်ပြီးတော့ကျွန်တော်တို့ဒီတင်ချိုပေးနေရတယ်။အဲ့တော့ဟိုဓာရေးရှင်နေနေရတယ်ကျွန်တော်တို့နားလည်ပြီးပါလား။ဟို ဟုတ်ကဲ့နော်ကျွန်တော်တို့ကလည်းသူတို့ကိုပွင့်နေနေပြုတ်ပြတယ်ကျွန်တော်တို့အလောင်းတွေပေါင်းတင်တယ်ကျွန်တော်တို့မှအလောင်းပေါင်းမတင်နဲ့ကျွန်တော်တို့ဟိုအချိန်မရနိုင်ဘူးမြန်မာတွေမှာအယူရှိရတယ်တကယ်မှာကားအလောင်းတွေကအပေါ်ရောက်မှတော့တုတ်တန်နေပါမှာတချို့ရှိကြတယ်ဗျာဒါပေမဲ့သူတို့လည်းနားလည်ပြီးအခုကနေဖို့ထက်ဒေဖို့ကပိုခန့်ပြီးတော့ဒီအလောင်းကြီးကိုတုတ်တန်ကိုမြန်မြန်ရောက်ဖို့အတွက်ကိုသူတို့အနေနဲ့နားလည်ပြီးပြီးတော့ပြာဟိတသမားကြီးနဲ့ခက်ခဲဒီနိုင်ရေးရှင်နေနဲ့ဟိုပေါ့နားလည်မှုရှိပြီးတော့အလောင်းတွေကိုကျွန်တော်တို့များစွာတင်းချူတာဒါမှလည်းကျွန်တော်တို့တစ်ခေါက်ကို၄နာရီလောက်စောက်ရတဲ့အချိန်မှာကျွန်တော်တို့၆လောင်း၅လောင်းလောက်ပါတယ်ဆိုရင်လည်းကျွန်တော်တို့နှစ်ခေါက်ဆိုရင်လည်းကျွန်တော်၁၂လောင်းလား၅၀လောင်းအဲ့လောက်ဆိုရင်၅၀လီးဆိုကျွန်တော်တို့အနေနဲ့ကောင်းကောင်းကြီးကိုဒီတနည်းဟာတနည်းကိုကျွန်တော်တို့ကောင်းကောင်းကြီးကုညီပေးနိုင်တာပေါ့နော်မလုတော့မလုပေးချင်ပါဘူးဒါမျိုးကြီးပေါ့နော်ဒါပေမဲ့လည်းဒီဘက်မှာလည်းအဲ့လိုစောင့်ဆိုင်းရတဲ့အချိန်ထက်ခဲရှိတာကြောင့်ပေါ့ကျွန်တော်တို့ကဒီလိုတော့လူတွေအကုန်လုံးနဲ့ဒီတဲ့ယောဂကြီးမှကျော်လွှားနိုင်ကြပါစေဒီတော့အရှင်ရဲ့လူတွေအကုန်လုံးလည်းဒီယောဂကြီးကိုအများဆုံးသိချုပ်ပြီးနိုင်ပါသည်လို့ကျွန်တော်ပြောရနေတယ်ကျွန်တော်ဆုတောင်းပါတယ
်ဒီ covid တက်ပြလိုက်ဖြစ်နေတဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ကိုပူတူလဲဆောဆောကတော့ပြောသွားပါတယ်ဒီသေဆုံးသွားသူအများစုဟာဒီ covid ကယောဂါချောင်းလို့တော့ယူဆရတယ်ဒါပေမဲ့ဟိုသူတို့အနေနဲ့ဒီဆေးစစ်နိုင်ဖို့အခြေအနေမရှိတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့ကိုပူတူအနေနဲ့ပေါ့နော်အခုလိုမျိုးဒီသေဆုံးသွားသူတွေအလောင်းတွေကိုအခုလိုနိုင်ကူညီမှုပေးတဲ့နေရာမှာကိုကူညီပေးတဲ့သူကဘယ်နှယောက်ကဒီကိုဗစ်အတီးပြုတ်လူနာတွေပါပြီးတော့မှဘယ်နှယောက်လောက်ကအဲဒါတန်တရားလူနာဖြစ်တယ်လို့ရောပြောလို့ရပါလဲရှင
်အခုတယ်ဆောင်တမရ dead body ဒါရတာပို့ရင်းပြောရရင်တော့ဗောနော်ဟိုအောက်ဆီဂျင်ပြတ်ပြီးတော့ဟိုပါပြွားတာဗောနော်အောက်ဆီဂျင်မဝါလို့အောက်ဆီဂျင်ကျပြီးတော့ဒီဆုံးရတဲ့ dead body ကအများဆုံးနဲ့ဗောနော်အခုလက်တလုံးဗောနော်ကျွန်တော်ဘန်းစကားနဲ့ပြောမစရေဘန်းစားနေတဲ့ dead body ကဒီလိုမျိုးအောက်ဆီဂျင်ကြပြီးတော့အောက်ဆီဂျင်ပြတ်ပြီးတော့ဒေဆုံးရတဲ့ dead body တွေပဲเนาะကျွန်တော်တို့ရှိရောအောက်ဆီဂျင်အကူအညီတောင်းတယ်ညာဘက်တွေဖုံးဆက်တယ်အာအကူရေးအကူအညီပဲဒါပေမဲ့ကျွန်တော်တို့မှာရှိတဲ့အိုးတွေလည်းမရှိတော့ဘူးအကုန်လုံးငှားရပြီးရယ်အဲ့တော့ကျွန်တော်တို့ဟိုစိတ်မကောင်းစားနေပဲရင်းဆန်ခဲ့ရတယ်ပြီးတော့မနေ့ကျတော့အဲ့ကျွန်တော်တို့ညာဘက်ခေါ်တဲ့ဖုန်းနံပါတ်တွေကပြန်ဝင်လာတယ်ကျွန်တော်တို့ရဲ့အဖေကျမတို့ရဲ့အဖိုးကျမတို့ရဲ့အမေကျမတို့ရဲ့အပွားကိုလာပြီးတော့ပေးဆောင်ပေးပါကျွန်တော်တို့ဆုံးသွားပါပြီအောက်ဆီဂျင်နဲ့မလုံတော့ပါဘူးဆိုတော့ပုံနေလဲကျွန်တော်တို့ပြန်ဝင်လာခဲ့ဒီနံပါတ်တွေနဲ့ပဲပေါ့အဲ့တော့ကျွန်တော်တို့မကူညီနိုင်လိုက်ဘူးဒါပေမဲ့ဒီဆုံးသွားခဲ့တယ်နောက်ဆုံး dead body လို့ကျွန်တော်တို့အကောင်းဆုံးတော့ကျွန်တော်ကူညီပေးနိုင်အောင်ဆီစဉ်ပေးကြရပါတော့နော
်ကိုဘူတူပြောပြသလိုပေါ့နော်အခုလိုမျိုးအခြေအနေမှာဒါကူညီနေရတယ်ဆိုတော့ကို့အတွက်လည်းဒါစိတ်ရောကိုယ်ရောတော်တော်လေးပြင်ပန်းပါတယ်ဆိုတော့အာစိတ်လည်းတော်တော်စိတ်မချမ်းသာဖြစ်ရတယ်လို့ပြောပါတယ်ဆိုတော့ရှေ့ဆက်ပြီးတော့ပေါ့နော်နေ့တိုင်းဒီလိုကူညီနိုင်အောင်လို့ဩကိုကိုကိုဘယ်လိုမျိုးအားမွေးပြီးတော့ဘယ်လိုမျိုးစိတ်ခွန်အားထားပြီးတော့ကူညီနေတာလဲဆိုတာလည်းသိပါရစေရှင
့်ဘယ်နဲ့ပြောရဲအဲ့အဖေပေါ့ကျွန်တော်အဖေဆုံးတော့ဆိုရင်ကျွန်တော်ကောင်းကောင်းဟိုမူနေကျွန်တော်ဆရာသမားကိုယ်တိုင်ကိုယ်တိုင်ဥဆောင်ပြီးတော့ကျွန်တော်ဒီကတ်ဘော်ဒီတည်ပြီးတယ်ပြီးပါရင်ခန်းခန်းနန်းနန်းနဲ့ဒီဖမ်းမတွေမှာစီစီကားကားပေါ့နော်လူစီစီကားကားနဲ့ကျွန်တော်အဖေဆုံးတော့ဆိုရင်မီးတင်းကြိုပေးနိုင်ခဲ့တယ်ပေါ့နော်အခုဆိုရင်ညာဟိုပတ်စံချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံမရှိတဲ့လူပဲဖြစ်အဆင်းရဲတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပေါ့နော်အတူကအခမ်းအနားတော့မသွားတော့အခုဆိုရင်ရောက်ကန်တဲ့ချို့ပေါ့နော်ဒီလိုဆိုတော့ဟိုကိုကျင်းစာလေဗျာပွင့်နေပြောရင်ဩဟိုသူတို့လည်းအဖေကြီးပေါ့နော်ဟိုသူတို့အဖေသူတို့အမေသုံးသွားတဲ့အချိန်မှာသူတို့လည်းအကောင်းဆုံးတော့လုပ်ပေးချင်တာပေါ့နော်ဒါပေမဲ့ခုအချိန်ဖြစ်ပေါ်နေတဲ့ဆက်ယောဂကြီးကြောင့်သူတို့ကမလုပ်ပေးနိုင်ဘူးပေါ့နော်သူတို့များစွာငိုကြွေးရအဲ့အရင်မြစ်တလူကကျွန်တော်တို့တွေ့မြင်ခံစားနေရတယ်ပေါ့နော်အဲ့တော့ဟိုရှင်လဲတော့ဟိုမကောင်းဘူးဗျာဒါပေမဲ့ဟိုစိတ်လည်းမကောင်းဘူးဒါပေမဲ့ဩသူတို့ရဲ့တောကတွေကတော့ဖျောက်ဝင်မယ်ပေါ့ဖျောက်ဝင်မယ်ဆိုရင်ခံစားချက်နဲ့ဟိုကျွန်တော်မှလည်းမိသားစုရှိရဗျာအမေလည်းရှိရအဲ့တော့အမေလည်းတက်ကြီးဆိုတော့ဟိုဒီတော့ကကူးနိုင်တယ်ကျွန်တော်တို့ကိုယ်တိုင်ပဲအဲအဲ့လိုမျိုးဆိုတော့ဒါပေမဲ့ဩငါတို့မဖြစ်သေးသေးဘူးလို့ကူညီရောမယ်ဒါတို့ဒီအလုံးမိသားစုဝင်နေတဲ့တခြားလူတွေလည်းအဲ့တော့မိသားစုဝင်နေတဲ့တောကတွေကတော့တပူမင်းနဲ့တပူကတော့ကူညီနိုင်အောင်ကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့မနဲ့ဆိုရင်သွားတယ်ဟုတ်တယ်သွားရင်စားထုတ်တယ်ညောင်းကြီးများစွာကိုကျွန်တော်တို့ဆွဲတယ်ပြီးပါရင်ညနေဆိုရင်ကျွန်တော်တို့တုတ်တန်ပြိတ်တဲ့အချိန်ဆိုရင်ကျွန်တော်ကားနေထားပြီးကျွန်တော်အိမ်ပြန်ကြရတယ်အိမ်ပြန်ရောက်ပြီးတော့ဩငါဒီဒီဘယ်တော့ဟိုမှာဖြစ်ခဲ့တယ်ပေါ့နော်ပြန်စဉ်းစားကြည့်တဲ့အခါမှာဒါကစိတ်မကောင်းဖြစ်ရတယ်
ကိုဘူဒူဆောဆောကပြောခဲ့တယ်လို့ပဲပေါ့နော်ဒီကယောဂါဖြစ်နေချိန်မှာဒါမျိုးတွေအာဒီကိုဗစ်ကယောဂါကြောင့်ဆုံးသွားတဲ့လူနာတွေကိုကအနိကကင်တွယ်နေရတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်လည်းတိတ်အန္တရာယ်များပါတယ်ဒီယောဂါကူးနိုင်တဲ့အန္တရာယ်ပေါ်လေးပထမကတော့အရန်တိတ်အန္တရာယ်များတယ်နောက် အပြင်ကိုခုလိုပရာဟိတအကူကြီးပေးနေတဲ့အတွက်တခြားအန္တရာယ်တွေအများကြီးရှိနေပါတယ်ဆိုတော့ဒီလိုအခြေအနေကြားမှာပေါ့နော်ဘလို့ဒီလိုအန္တရာယ်ကြားမှာအခုလိုမျိုးကိုဆက်ရောလို့ရောအပင်ပန်းခံပြီးတော့ကူညီပေးနေတာကရောဘာကြောင့်ပါလဲရှင
်ကျွန်တော်ပြောညင်ကြားစကားတိုင်းမင်းကျွန်တော်ကိုချင်းစားတယ်ကျွန်တော်ကိုချင်းစားတယ်ကျွန်တော်မိသားစုဝင်ထဲမှာဒီလိုအခြေအနေမှာတခုခုတရားရောက်ချက်သွားခဲ့ရင်လည်းအားခက်ခဲနေမယ်ဆိုတာကျွန်တော်သဘောပေါက်တယ်ခုချိန်မှာဟိုစင်းရတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံရှိတိုင်းလည်းလုံးလုံးမရတဲ့အခြေအနေခုချိန်မှာအများကြီးတွေ့ရတာဒါတကယ်ကိုလက်တွေ့တရားပြရတရားကြီးလေအဲ့တော့ခုချိန်မှာအားလုံးဟာဟိုကျွန်တော်တို့ပြောကြတာလူပါလူပဲဗျာစင်းရတာပဲဖြစ်ချမ်းသာတာပဲဖြစ်ဖြစ်လူဟာလူဟာလူပဲအဲ့တော့အကောင်ဆုံးကိုယ်ပတ်ဝန်းကျင်ကိုကြည့်ချမယ်အကောင်ဆုံးဖေးမှာကြမယ်ပြီးသွားရင်ကျွန်တော်တို့ဒီဇောကကြီးကိုတူတူပေါ်လာတိုက်ထုတ်ကြဒီလိုလည်းကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုဘူတူကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးဒီ video ရအတွက်အချိန်ပေးပြီးတော့ဖြေတဲ့အတွက
်ကျေးဇူးပါခင်ဗျဟုတ်ကဲ့ဟုတ
်မင်္ဂလာပါရှင်ဦးစီတူအောင်ကြီးရဲ့ပြည်ဝင်သတင်းတုံ့ပတ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာ COVID-19 ကြောင့်လူဘလောက်တည်ခဲ့ပြီလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့ဒူကျမအင်ဂျင်နိုင်ကဂူညီတင်ဆက်ထားပါတယ်ရှင
်စစ်ကောင်စီလက်အောက်ဂျမအီဝင်းဌာနရဲ့22ရက်နေ့ညထုတ်ပြန်ချက်အရပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 18,000 ကျော်ကိုစစ်ဆေးရမှာကိုဗစ်ကူးစက်ခံရသူ 6,900ဒေသုံးသူ319ယောက်ရှိခဲ့တယ်။ဒါကြောင့်အဲ့ဒီချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူစုစုပေါင်း 25,000 ကျော်၊ဒေသုံးသူစုစုပေါင်း 6,100 ကျော်ရှိပြီလို့ဆိုပါတယ်။ဒါပေမဲ့သတင်းဌာနအများစုကြီးကတော့အဲ့ဒီကူးစက်ခံလူနာအရေအတွက်ဒေသုံးအရေအတွက်တွေကိုမယုံကြည်ကြပါဘူး။ကိုဗစ်ကြောင့်ဒေသုံးသူတွေကိုမိသူဖို့သုတ်သံတွေကိုကူညီပြီးပို့ဆောင်ပေးနေတဲ့ပရဟိတလုံနေသူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသေးဆုံးသူအရေအတွက်အဲ့ဒီထက်အများကြီးများနိုင်တယ်ဆိုတာမျိုးပြောဆိုထုတ်လွှင့်ကြရပါတယ်။ဒါပေမဲ့စည်ရင်အချက်လက်တိတိကျကျမရကြတာကြောင့်သေဆုံးသူအရေအတွက်တိတိကျကျဒါမှမဟုတ်အနည်းဆက်ဆုံးခန့်မှန်းပြောဆိုဖို့တောင်ခက်ခဲနေတာတွေ့နိုင်ပါတယ်။တိုက်ဆိုင်တယ်လို့ဆိုရမလား။ရန်ကုန်ကသေဆုံးမှုအဲ့ဒါနဲ့တစ်ဆက်တစ်ဆက်တည်းမြန်မာနိုင်ငံကသေဆုံးမှုတွေကိုအကြမ်းဖျင်းတွက်ချက်ခန့်မှန်းလို့ရနိုင်မဲ့ကိန်းဂဏန်းသတင်းအချက်လက်တချို့စစ်တပ်ပိုင်မြောက်ဝတီရုပ်သံနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ယုံဝက်ဆိုက်ကနေထွက်ပေါ်လာပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်။သတင်းကတော့ဒီလိုပါ
။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကရန်ကုန်တိုင်းစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တိုင်းမှုတို့ပါဝင်တဲ့အဖွဲ့ဟာမြောက်ကလာမြို့နယ်ကရေဝေးတုတ်တံကိုသွားပြီးအလောင်းတွေတချို့ပေးနေမှုစနစ်တကျရှိမရှိသွားပြီးစစ်ဆေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုတွားရောက်စစ်ဆေးရမှာပြီးခဲ့တဲ့ရက်တွေကလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တယ်လို့အလောင်းတွေတန်းစီနေတာစုပုံနေတာမျိုးမတွေ့ရဘဲစနစ်တကျရှင်းလင်းနေတာကိုတွေ့ရတဲ့အကြောင်းမြောက်ပတီရုပ်တံမှာကြေညာပြသခဲ့ပါတယ်။အလောင်းတွေရောက်ရှိလာမှုမိသူပေးနေမှုအခြေအနေတွေကိုတော့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေကရှင်းပြခဲ့ကြပါတယ်။စီရင်စရာတွေနဲ့ရှင်းပြချက်တွေအရရန်ကုန်မြို့စီပင်တာယာရေးဌာနလက်အောက်မှာရေဝေးထိန်ပင်ကြည်စုကျူချောင်းဒလစိတ်တူစိတ်ကြီးလို့ဆိုရဲတုတ်တန်ခုနှစ်ခုရှိတဲ့အကြောင်းအဲ့ဒီတုတ်တန်တွေမှာပုံမှန်အားဖြင့်တရက်ကိုစုစုပေါင်းရုပ်အလောင်း130ကနေ120ဝန်းကျင်ကင်တွယ်မီးတကြူပေးရတဲ့အကြောင်းပူပြင်းတဲ့နေရာသည်မတ်လ April မေလတွေမှာတော့130 140အထိကင်တွယ်ပေးရတယ်လို့ဆိုပါတယ်COVID first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရုပ်အလောင်းတွေရော COVID ကြောင့်တည်ဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့တရက်စုစုပေါင်း140လောက်အထိကင်တွယ်ခဲ့ရတယ်လို့ဆိုပါတယ်။အခု COVID တတိယလှိုင်းမှာတော့အစကတည်းကအလောင်း140ကနေ150လောက်တကြိုပေးနေရပြီးဇူလိုင်လ17ရက်နေ့မှာတော့962လောင်းလောက်ဖြစ်လာတယ်လို့ဇူလိုင်လ18ရက်နေ့မှာတော့ညနေ4နာရီအထိစုစုပေါင်း1234လောင်းလက်ခံထားရပြီလို့ဆိုပါရယ်အဲ့ဒီထဲမှာ death certificate ဖော်ပြချက်အရာကိုဗစ်ကြောင့်တည်ဆုံးတဲ့အလောင်း169လောင်းပါတယ်လို့ပြောပါရယ
်သူတို့အနေနဲ့အလောင်းတရားဝန်းကျင်ကင်တွယ်နေခဲ့ရတဲ့ပုံမှန်အချိန်တုန်းကဝန်ထမ်းအင်အားစုစုပေါင်း100 150ဝန်းကျင်လောက်နဲ့လုပ်ငန်းတွေလေပတ်ခဲ့ကြောင်း နောက်ပိုင်းအလောင်းတွေရုတ်တရက်များလာလို့ဝန်ထမ်းအင်အားကို185ယောက်ထိတိုးချဲ့ပြီးဇူလိုင်10ရက်နေ့အထိအဆိုင်တစ်ဆိုင်နဲ့မိသကြိုပေးခဲ့ရကြောင်းနောက်ပိုင်းအလောင်းလုံများလာလို့ဝန်ထမ်းအင်အား350ကျော်နဲ့အဆိုင်3ဆိုင်ခွဲပြီးအလုံးလုံးနေကြောင်းဒီလိုအလောင်းတွေများလာလွန်းလို့ရေဝေးနဲ့ထိမ်မြင်သုတ်တံမှာမိသကြိုတဲ့ငါးပေါက်တွဲဖိုးနှဖိုးတိုးချဲ့တိဆောက်ဖို့အထက်ကညွှန်ကြားတယ်ဆိုတဲ့အကြောင်းရှင်းပြကြပါတယ်။သတင်းတစ်ခုလုံးကိုခြုံငုံပြောရရင်ဒီကိုဗစ်တက်တရလိုင်းကာလရန်ကုန်မှာလူသေဆုံးမှုဟာသူတို့ပုံမှန်ကင်တွယ်နေတဲ့အရေးအတွက်ထက်ဆယ်ဆလောက်များလာတယ်။သူတို့ကိုယ်တိုင်လည်းလူအင်အား3000ကျော်လောက်တိုးအလုပ်ကိုလည်း3ဆိုင်ခွဲပြီးလုပ်ကြရတယ်။ဒါပေမဲ့ death certificate အရကိုဗစ်ကြောင့်သေဆုံးသူ169လောက်ပဲရှိတယ်လို့ဆိုတာပါ။အ
ဲ့ဒီမှာဖော်ပြတဲ့ကိန်းဂဏန်းတွေကိုပြန်ဆန်းစင်ရင်အခုတစ်နှစ်အတွင်းပြန်မျှတရက်လူသေဆုံးမှု130ကနေ120 COVID first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရွတ်အလောင်းတွေရော COVID ကြောင့်သေဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့စုစုပေါင်း140လောက်ထိကင်တွယ်ခဲ့ရတယ်လို့ဆိုထားတဲ့အတွက်ကိုဗစ်ဒုတိယလှိုင်းလူသေပြောင်းမှုအခြေအနေနဲ့ပြန်တိုက်ကြည့်ဖို့လိုပါတယ်။ကိုဗစ်ဒုတိယလှိုင်းကာလသေဆုံးမှုအမြင့်ဆုံးဟာ2020အောက်တိုဘာလ17ရက်နေ့ဖြစ်ပြီးမြန်မာတနိုင်ငံလုံးစုစုပေါင်းသေဆုံးသူ48ယောက်ရှိပါတယ်။အဲ့ဒီအချိန်ကိုဗစ်ဖြစ်ပွားမှုမှာရန်ကုန်ဟာတနိုင်ငံလုံးအတိုင်းအတာရဲ့90ရာခိုင်နှုန်းဝန်းကျင်ရှိနေတာမို့သေဆုံးမှုကိုလည်း25ကနေ30လို့ခန့်မှန်းနိုင်ပါတယ်။အဲ့ဒီအရေးအတွက်ပေါင်းပါမှရန်ကုန်ကလူသေဆုံးမှုစုစုပေါင်း140လောက်ရောက်ခဲ့တဲ့သဘောဖြစ်ပြီးကိန်းဂဏန်းတွေမှန်ကန်မယ်လို့ယူဆနိုင်ပါတယ်။လက်တလုံးစီပင်ရဲ့စီးရင်ကိုပြန်ကြည့်ရင်ဇူလိုင်လ17ရက်တကြိုပေးရတဲ့အရေးအတွက် 962 လောင်းဖြစ်လာတာမို့ပုံမှန်တကြိုပေးရတဲ့အရေးအတွက်အမြင့်ဆုံးအနေနဲ့အလောင်း120ထားပြီးတွက်ရင်ပုံမှန်မဟုတ်တဲ့သေဆုံးမှုဒါမှမဟုတ်ကိုဗစ်ကြောင့်သေဆုံးသူ440ကျော်ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။ဒါပေမဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးကထုတ်ပြန်တဲ့စာရင်းမှာတော့အဲ့ဒီနေ့ရန်ကုန်မှာကိုဗစ်ကြောင့်သေဆုံးသူ21ယောက်ပဲရှိတယ်လို့ဆိုထားတဲ့အတွက်အစာပေါင်းများစွာကွာဟနေတာတွေ့နိုင်ပါတယ်။အလားတူဇူလိုင်လ18ရက်နေ့တကြိုပေးရတဲ့အရေးအတွက် 1,234 လောင်းဖြစ်လာတာမို့ပုံမှန်တကြိုပေးရတဲ့အရေးအတွက်အမြင့်ဆုံးအနေနဲ့အလောင်း120ထားပြီးတွက်ရင်တော့ပုံမှန်မဟုတ်တဲ့သေဆုံးမှုဒါမှမဟုတ်ကိုဗစ်ကြောင့်သေဆုံးသူ1,100ကျော်ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။အဲ့ဒီနေ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ရန်ကုန်မှာကိုဗစ်နဲ့သေဆုံးသူ68ယောက်ပဲရှိတယ်လို့ဆိုထားတဲ့အတွက်ဒါကလည်းအဆအများကြီးကွာခြားနေတဲ့သက်သေအထောက်အထားဖြစ်ပါတယ်။စီပင်ရဲ့ပြောကြားချက်အဲ့ဒီနေ့ death certificate အရာသေသူ169လောင်းရှိတယ်လို့ဆိုထားပြန်တာမို့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်နဲ့ရန်ကုန်စီပင်ထုတ်ပြန်ချက်ကိန်းဂဏန်းတွေမှာတော့တူညီမှုရှိမနေတာတွေ့ရပါတယ်။တစ်ဆက်တည်းပြောရရင်ကိုဗစ်ကြောင့်သေဆုံးမှုအရေးအတွက်ဟာရန်ကုန်တိုင်းစီးရင်မှာအစာပေါင်းများစွာကွာဟနေပြီးဖြစ်တယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လေအစအများကြီးကွာခြားနေမှာကတော့အသေးချာပါပဲ
။ဒီနေရာမှာလက်ရှိစစ်ကောင်စီလောက်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်ကိန်းဂဏန်းတွေကို WHO လိုအဖွဲ့အစည်းမျိုးဝရမီတာလိုမျိုးမှာပေါ်ပြနေသေးပေမဲ့မှန်ကန်တဲ့ကိန်းဂဏန်းတွေလို့မဆိုနိုင်တော့ပါဘူးနေ့စဉ်တကယ်ကူးဆက်နေတဲ့ကိန်းဂဏန်းတကယ်သေဆုံးနေတဲ့ကိန်းဂဏန်းဟာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအတွက်အဆအများကြီးပိုများနေတာမို့လူကြီးအချိုးအစားနဲ့တွက်ရင်ကဘာပေါ်ကနေ့စဉ်ကူးဆက်မှုနဲ့သေဆုံးမှုအများဆုံးကိုဗစ်ဒဏ်ကိုအခံရဆုံးနိုင်ငံတွေစီးရင်ဝင်လောက်ပါတယ်ဒါဟာလက်ရှိမြန်မာနိုင်ငံကိုအာဏာရယူအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ကိုဗစ်ပြဿနာကိုကောင်းကောင်းကင်တွယ်နိုင်စွမ်းမရှိတာကိုပြသနေတဲ့သဘောလေးဖြစ်တာမို့လိုအပ်ရင်နိုင်ငံတကာအကူအညီတောင်းခံဖို့တောင်းလိုနေတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူ့မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီအနေနဲ့လက်ရှိအခြေအနေခုလောက်ဆိုးရွားနေတာကိုအသိမှတ်ပြုထားခြင်းမရှိသလိုသူတို့ကင်တွယ်တို့မနိုင်ပါဘူးဆိုတာမျိုးကိုလည်းဝန်ခံမဲ့အနေအထားမရှိတာကြောင့်မြမကိုဗစ်အခြေအနေခုထက်ပိုဆိုးမှုပဲရှိလာနိုင်ကြောင်းပါ
Pure American တဲ့မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ Now by Mara Dorasin, it's in Chin Pipular, Mita, Dilas, Amchin, and Mima, the Senate Bokul, and Nasin Zayama Pipano. Taking it on Mimana Yama, the job, and Pipua, Bio, Gusamuri, Mima Nide, the Covid Yoga, Gusamuna, Petapio, Yila, the Dorasin, Sari, Napio, viewing Mima, my Facebook, Samina, Labio, Macha, Yitari, Dorasin, Machete, Gutma, Popia, Pianja, Pitua, Jemai.
အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတည်တည်တသာတိုးတက်လာနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့သရရှင်ရေးလာကြတာပါသရရှင်မင်းသူကလက်လုံးမပါစက်ကစားရမိသားစုတွေနောက်ွယ်မှာအများကြီးလောလောဆယ်ညနေစာအိုးထဲမှာဆမ်ရှိတဲ့ပြဿနာဘယ်သူကတာဝန်ယူမလဲကိုဗစ်
โอ้ซาวินนี่ด้วยอลุ้งเนี่ยได้ตัวนี้ด้วยไอ้มาเนี่ยได้กิจสารก็ตลอดปฏิญาณจีได้กิจสารเลยဖြစ်ပါတယ်ဒီအညာတရငမွေးလေးဆိုတဲ့ Facebook အကောင့်ပိုင်းချင်းကလည်းရေးလာတာပါစစ်ကိုလည်းကြောက်ရကိုဗစ်ကိုလည်းကြောက်ရပြည်သူပြည်သားတွေငဲ့ပြီးတော့တည်နိုင်တဲ့အဆင့်ကိုလမ်းညွှန်နေသလိုပါပဲတဲ့အခုတော့ဖြူရေး Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်ရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားကြပါမယ်။စီးစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်းရှင်ကတော့ VOE ကိုအားပေးနားဆင်တာရေဒီယိုကနေပြီးတော့ ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖန်လို့မရပါနဲ့လိုင်းပြောင်းသွားရတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါရစေ။ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ တော်ရှင်ရောဘတ်ဆိုတဲ့ Facebook အကောင့်ပိုင်းရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနေ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါလေလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြေလွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်ဟောင်းတွေကိုကျွန်တော်တို့ရဲ့ဒီ VOE မြန်မာ Internet စာမျက်နှာဖြစ်တဲ့ တော်ရရှင်တယောက်ကတော့ဗီဒီယိုကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘယ်လိုဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျွန်တော်တို့အစီအစဉ်တွေကိုဒါရိုက်ထုတ်လွှင့်ပေးနေပါရစေ။အဲ့ဒီအစီအစဉ်တွေကို နောက်တစ်နေ့အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေဆိုရင်တော့ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတချိန်ည9နာရီကနေ10နာရီတချိန်ဒါရိုက်ထုတ်လွှင့်ပေးနေပါတယ်။အဲဒီကို Facebook စာမျက်နှာကနေရောဒါရိုက်ထုတ်လွှင့်ပေးပါတယ်။ဒါမှမဟုတ်အချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာ ကျမတို့ရဲ့အီးမေးလ်လိပ်စာကဘန်ဘီဆက်ဗီယူအေနျူးစ်.ကောင်ဖြစ်ပါတယ်။ဒီမှာအလွယ်ကူဆုံးနေ့လက်ကတော့အခုလိုမျိုးမက်ဆန်ဂျာကနေပြီးတော့စာရေးတာပါပဲ။အဲဒီကစာတွေကိုရင်းရင်ချက်ချင်းလဲကျမတို့စီကရရတယ်။အဲဒီစာတွေကိုလည်းမှန်မှန်ပြန်ချပေးနေပါတယ်။ကျေးဇူးတင်ပါတယ်နော်။တို့လိုပဲအလားတူရေးလာတဲ့နောက်ထပ်သောရရှင်ကတော့တူတန်ပေါင်းဆိုတဲ့သောရရှင်မှာကချင်ကပါ။ဟယ်လိုဗီယူအေးတဲ ရောသရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင် ရုံးနေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါမဲ့တေးချာတာကတော့အခုလို Messenger ကနေပြီးတော့စာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကနောက်ပြီးတော့ကျမတို့နေတီးတီးမှာအလုံးလုံးနေကြတယ်ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့သောရရှင်နေစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်တာအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလိုဆက်သွယ်လာကြတဲ့အတွက်ကျေးဇူးတင်ပါတယ်။အေယာဝရီတရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါ။နှစ်သက်စွာနားဆင်နေပါတယ်။ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့။ဟုတ်ကဲ့ပါ။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော်တို့ VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။Democratic မြန်မာအတန်ရုပ်တံလိုက်မှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်ဒီမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်တံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာပိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့တကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေ
VOE ရဲ့တည်နေတဲ့တင်ဆောင်ပါတုဒ္ဒဘောင်းဆောင်တင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ဂျင်းနဲ့အာရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါဒီလိုသိရတာဟာ VOE ရဲ့ပြည့်စုံတဲ့တင်ထနာကြီးရဲ့ကျေးဇူးကြောင့်ပါတင်ဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအမခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆောင်ဂျန်ကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျဉ်းတ်စရာကောင်းပါလဲကျွန်တော်ကတော့တွားလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နာနေလို့ပါပဲဘာလဲဆိုတော့ခမည်းတော်ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးပါဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပြည့်ရဲ့ကဗျာတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါ
ဟုတ်ကဲ့ပါသောရရှင်ဦးလာထွန်းကတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကအလူအခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကအလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရခြင်းကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။ဒီဘက်တော်ရရှင်ရဲ့အစာရေမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့တော်ရရှင်တွေအတွက်မြန်မာသတင်းလေးတပုတ်ဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးခြင်းကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တရာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တရာရှင်တွေကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါတယ်ရှင်တော်ရရှင်ဒီအားလုံးလေးဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထူးအင်တင်တီးဆိုထားတဲ့ညီလေးရေဆိုတဲ့သချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ
်။အိုညီလေးရေယုံကြည်ချက်နဲ့တက်ရှင်ခြင်းကအကောင်းဆုံးပါ။ဘာလို့ဒီအားနင်းတယောက်တက်တက်လို့ကိုယ်လေးကိုရာအတေချာစဉ်းစားလူတွေကောင်းလို့ရည်ရွယ်ကြိုးစားကြတဲ့အခါမင်းအတာစိတ်ကိုမီပုံရှုံနိုင်ပါဘုံကြီးလေးရဲ့အနာလုံးပေါ်ဟုတ်တာပြောလိုက်ကြောင်းနဲ့ပေါ့ရှင်တန်ကြီးရဲ့ပြေးဝတဲ့အနေတိတ်ပဲကိုမြင်ပြီးပါအမှန်တရားအတွက်ကပဲမှရင်တို့တိုက်ခိုက်ကြတဲ့အခါမင်းတည်းဘဝကိုစံတားနိုင်ပါလုံကြည်ပါမှန်တရားလူသားဆုံးလူရှာဒုက္ခနဲ့ရင်ဆိုင်နိုင်တုံ့လုံးဟုတ်လားယုံကြည်ပါမှန်ပြားလူသားဆုံးလူရှာကောင်းဆုံးကိုရှာဖွေပေးဆန္ဒမှမင်းတဲ့လောကကြီးအာရဖို့ကောင်းတော်ရည်ရဲ့ချက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်သွားလူသားတိုင်းပေါ်မှာချစ်တဲ့စိတ်နဲ့သာ
ထွန်းတင်ဒီစုထားတဲ့မြေလေးရေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တခြင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဘုံကြီးလေးအနာလုံးပေါ်ဟုတ်တာပြောလိုက်ကြောင်း
ကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားပါတယ်။ကမ္ဘာကပ်ဆိုးရောဂါကြီးကိုဗစ် -19 ကြောင့်အခုဆိုရင်လူသားတွေရဲ့အသက်ပေါင်း၄သန်းကျော်တည်ဆုံးခဲ့ရပြီဖြစ်တဲ့အကြောင်းနေ့စဉ်သတင်းတွေမှာကြားမြင်နေကြရမှာပါ။ဒီကပ်ဆိုးရောဂါကြီးကိုကာကွယ်တိုက်ဖျက်နိုင်မှုအတွက်လည်းကာကွယ်ဆေးတွေထုတ်လုပ်ပြီးထိုးနှံနေကြတာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးရရှိမှုကကမ္ဘာပေါ်မှာညီမျှမှုမရှိတဲ့အကြောင်းပြောဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာပါဒီလိုသတင်းတွေကကာကွယ်ဆေးထုတ်လုပ်နေတဲ့အကြောင်းနဲ့ဆေးရရှိမှုမညီမျှတဲ့အကြောင်းအချက်လက်တွေကိုပြောပြပေးထားပါတယ်ရှင်ကမ္ဘာနေရာဒေသအနှံ့နီးပါးကိုဗစ် -19 ရောဂါကူးစက်မှုပေါင်းကအခုဆိုရင်တန်ပေါင်း190ကျော်လာပါပြီ။တချို့နိုင်ငံမှာဆိုအသွင်ပြောင်းဗိုင်းရပ်စ်ပိုးတံကိုလည်းအလူးအလဲရင်ဆိုင်နေကြတာပါ။ဒီလိုအခြေအနေမှာ နိုင်ငံတွေရဲ့စီးရဲချမ်းသာကွဲပြားမှုပေါ်မူတည်ပြီးလူသားတွေရဲ့ကာကွယ်ဆေးရရှိမှုကလည်းမျှတမှုမရှိဘူးလို့သူတေတီတွေပညာရှင်တွေရဲ့သုံးသပ်ဝေဖန်ပြောဆိုမှုတွေလည်းအများကြီးရှိခဲ့ပါတယ်။စီးရဲတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးပေးဖို့လူရန်နာတွေရှိပေမဲ့လည်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကာကွယ်ဆေးရရှိမှုကအများကြီးကွာဟနေတယ်လို့လည်းပြောဆိုကြပါတယ်။ချမ်းသာကြွယ်ဝပြီးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတွေဟာကာကွယ်ဆေးတွေကိုဝယ်ယူတူလောင်ထားကြတာပါ။ကမ္ဘာနိုင်ငံတချို့ရဲ့ကာကွယ်ဆေးအများဆုံးတင်စီတူလောင်ထားတဲ့စီးရင်စရာတွေကိုသူတို့နိုင်ငံမှာရှိတဲ့လူဦးရေနဲ့တိုင်းထွာကြည့်မယ်ဆိုရင်ကနေဒါနိုင်ငံရဲ့ကာကွယ်ဆေးအရန်တူလောင်ထားမှုကနိုင်ငံသားတဦးအတွက်ဆေး 10.5 အစရှိပါတယ်။လူတဦးအတွက်ဆေး 10 လုံးခွဲအရန်ရှိနေတယ်ဆိုတဲ့သဘောပါပဲ။ကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်အများဆုံးဆေးအရန်ရှိနေတဲ့နိုင်ငံဖြစ်တာပါ UK ကတော့လူတဦးအတွက်ဆေး8ဆကျော်ရှိနေပါတယ်ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့လူတဦးအတွက်9ဆနီးပါးရှိပါတယ်ကူးစက်မှုအများဆုံးအရေးအတွက်ရှိတဲ့ American ပြည်အောင်စုကတော့လူတဦးအတွက်4ဆကျော်5ဆနီးပါးဆေးတွေရှိနေတာပါ Brazil ကတော့2ဆကျော်ရှိပါတယ်အာဆီယံနိုင်ငံတွေထဲမှာတော့ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ဆေးရရှိမှုကအများဆုံးဖြစ်ပြီးလူတစ်ယောက်ကိုတစ်ဆခွဲနေပါရှိနေတာပါဒေသတွင်းဆေးတူလာမှုအများဆုံးရှိတဲ့နိုင်ငံမှာဒီလိုနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေရဲ့ကာကွယ်ဆေးရရှိမှုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ဆီရီလီယွန်လိုနိုင်ငံမှာကာကွယ်ဆေးကနိုင်ငံလူဦးရေအလုံးရဲ့တစ်ရာခိုင်နှုန်းပဲရှိနေပါသေးတယ်ဒီကမ္ဘာလုံးအတိုင်းအတာနဲ့လူသားတွေအားလုံးကာကွယ်ဆေးရရှိနိုင်မှုက2023ခုနှစ်နှစ်လယ်ပိုင်းလောက်အထိဆောင်ရနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ COVID-19 ရောဂါကူးစက်မှုကိုကမ္ဘာကပ်ရောဂါအဖြစ် WHO ကကြေညာလိုက်ပြီးတဲ့နောက်ကူးစက်မှုတွေတဟုန်တိုးကမ္ဘာနေရာအနှံ့မြင့်မားလာတဲ့တစ်ချိန်တည်းမှာပဲဆေးဝါးဆိုင်ရာသိပ္ပံပညာရှင်တွေကလည်းကာကွယ်ဆေးတွေကိုစူးစမ်းထုတ်လုပ်လာခဲ့ကြတာအခုဆိုရင်ကမ္ဘာပေါ်မှာအသိအမှတ်ပြုကာကွယ်ဆေးအကြိမ်413သန်းထိုးနိုင်မှုအတွက်ထုတ်လုပ်ထားပြီးဖြစ်ပါတယ်။ကာကွယ်ဆေးထိုးနိုင်မှုအတွက်အများဆုံးထုတ်လုပ်တဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။အကြိမ်ရေ143သန်းကျော်ထိုးနိုင်မဲ့ဆေးအရေအတွက်ကိုထုတ်လုပ်ထားပါတယ်။ American ပြည်အောင်စုကတော့အကြိမ်ရေ103သန်းအထိထိုးနိုင်မှုထုတ်လုပ်ပြီးဒုတိယအများဆုံးပါ။ဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကတော့အကြိမ်ရေသန်း80စာထိုးနိုင်မှုထုတ်လုပ်ထားပါတယ်။အိန္ဒိယကတော့အကြိမ်ရေ42သန်းကျော်နဲ့ UK ကထိုးနိုင်မှုအကြိမ်ရေ12သန်းကျော်စာစီအများဆုံးထုတ်လုပ်ထားကြတာဖြစ်ပါတယ်။အခုလောလောဆယ်အများဆုံးထုတ်လုပ်ထားတဲ့ကာကွယ်ဆေးအမျိုးအစားကတော့ American ပြည်အောင်စုကထုတ်လုပ်တဲ့ Pfizer အမျိုးအစားဖြစ်ပြီးအကြိမ်ရေ119သန်းထိုးစာအတွက်ထုတ်လုပ်ထားပြီးဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့ညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံတဝန်းကိုဗစ်တတိယလအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်မလို့အဖဲနေရင်အပြင်မထွက်ကြဖို့အမိန့်ထုတ်ထားတဲ့မြို့နယ်အတော်များများရှိနေပေမဲ့ဆေးရနာသိမ်းမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေရှိနေစေဖြစ်သလိုတစ်ဖက်မှာဖမ်းဆီးမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်ဆီယနာတေမှုစန့်ကျင်ဆန္ဒပြပွဲတွေပုံမှန်ရှိနေတဲ့စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်လက်ဗရောင်းတောင်ဒေသကပင်မတပိတ်စစ်ကြောင်းဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်အတွင်းကပလိုင်းရွာမှာစစ်ရှောင်နေကြတဲ့ရွာသား6ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပြီးကြံတဲ့စစ်ရှောင်တွေကိုလည်းနေရမပြောင်းရင်ပြစ်တက်မယ်လို့ချင်းချောက်သွားကြောင်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာအရှင်ရော့မသွားသေးဘဲကူးစက်သေဆုံးမှုတွေနေ့စဉ်များပြားနေစေဖြစ်ပါတယ်။မန္တလေးတိုင်းမြစ်ထီလာခရိုင်အတွင်းကမြို့နယ်ပေါင်း၄မြို့နယ်ပါတွင် COVID-19 ကူးစက်သူအခုအချိန်ထိ1685ဦးရှိခဲ့ပြီးသေဆုံးသူကတော့32ဦးရှိတယ်လို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။ဇူလိုင်လ23ရက်နေ့ကရန်ကုန်အင်းစိန်အကျဉ်းထောင်အတွင်းအကျဉ်းသားတွေဆန္ဒပြခဲ့ကြတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ထောင်အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့ခြင်းမရှိကြောင်းအကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်ကပြောပါရယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပနေတဲ့2020ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကကြက်တောင်ကစားမယ်တက်ထားသူစားဟာပြိုင်ပွဲအင်ဒိုနီးရှားနိုင်ငံသူကိုဒီကနေ့မှာပဲနှစ်ပွဲအပြတ်နဲ့ရှုံးနိမ့်ခဲ့ပါရယ်ဒီနေ့ကနေည VOA မြန်မာပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့ဆုံးမလိုက်ပါ
This program has